အရှေ့တောင်အာရှမှာမြန်မာနိုင်ငံဟာဂျပန်နိုင်ငံအတွက်မဟာဗျူဟာကျတဲ့နိုင်ငံတစ်ခုဖြစ်တာကြောင့်ဂျပန်အစိုးရကမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အကူအညီတွေအများကြီးပေးဖို့ပြင်ဆင်ထားတာတွေ့ရတယ်လို့ဂျပန်မြန်မာအရေးကျွမ်းကျင်သူတို့ကပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဘက်ကတာဝန်ယူဆောင်ရွက်မှုအပိုင်းမှာအားနည်းတာတွေရှိနေတာကြောင့်ထင်ထားသလောက်တိုးတက်မှုတွေမတွေ့ရသေးဘူးလို့သူကပြောပါတယ်။မြန်မာနိုင်ငံအပေါ်ထားတဲ့ဂျပန်အစိုးရသဘောထားဘယ်လိုရှိသလဲဆိုတာဂျပန်မြန်မာအရေးကျွမ်းကျင်သူဂျပန်သတင်းစာဆရာမစ္စတာဟီဆာတိုတာနာဘဲလို့ခေါ်တဲ့ဥရွှေဘကိုကိုညာဝင်းအောင်ကအမိများရမှာသူကအခုလိုစတင်ဖြေကြပါတယ
်။အစိုးရဘက်ကပြောမယ်ဆိုရင်တော့ဒါအရေးကြီးတဲ့နိုင်ငံတစ်ခုပေါ့။တရုတ်နဲ့ကြီးတယ်၊အိန္ဒိယနဲ့ကြီးတယ်။အရေးပါတဲ့နေရာမှာရှိတယ်။အဲသဘာဝတရားစသရှိတယ်။အတို့ကောင်းကောင်းလုပ်နိုင်တဲ့အတို့သမားတွေရှိတယ်။ပညာရေးအဆင့်ကလည်းအရှိတောင်အရှနိုင်ငံတဲ့မှာဆိုရင်မစိုးပါဘူး။အဲတော့လည်းဒါမိတ်ဖက်နိုင်ငံပေါ့။ဒီနိုင်ငံမှာဂျပန်နဲ့လည်းစီးပွားရေးအဲ့လိုကံကုန်တွေရောပေါ်ပါ냐ဒီကျခုအရာပါခဲ့ပေါ့ပါ냐ဂျပန်အနေနဲ့ဆိုယူဆသားတာပေါ့အဓိကကတော့တရုတ်ရဲ့ပြောစာကိုတေရှားအောင်လုပ်ချင်တာပေါ့ဂျပန်အနေနဲ့တော့
ဟုတ်ကဲ့ဆရာဆိုလိုချင်တာကတရုတ်နိုင်ငံကဒေသတွင်းမှာဩဇာအာဏာတဖြည်းဖြည်းကြီးထွားလာတာကိုပြောချင်တာပါလား
ဟုတ်ကဲ့
အဲ့တော့ဂျပန်စီးပွားရေးလုပ်ငန်းရှင်တွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံဖို့ကိုဂျပန်အစိုးရကဘယ်လောက်ထိတိုက်တွန်းနေတာရှိပါလဲ
ပန်းလုပ်ငန်းရှင်တွေစီးပွားရေးလုပ်ငန်းရှင်တွေလိတ္တပုံမြန်မာနိုင်ငံဈေးခွေကိုဝီလောက်ကန်ဘောဆိုတာကိုဂျပန်အစိုးရအနေနဲ့တော့မျှော်လင့်နေတယ်ထင်ပါရဲ့
မျှော်လင့်ထားပေမဲ့လည်းဆရာရဲ့တကယ်တမ်းမသွားနိုင်သေးဘူးလို့ထင်ပါတယ်နော
်အခုတော့ကျွန်တော်ပြီးခဲ့တဲ့လကလကွန်ပိုင်းမှာဟောတာလစင်စင်းနေကမှပြသွားပြအဲငားရထားကြီးကိုသွားတယ်ဘုံကအဲ့ဒီနေသွားပြအခုဒီအနာရဲ့ဒီ direct flight ရှိတယ်မဟုတ်လား
ဟုတ်
အဲ့တော့ဝေးတော့ဆောင်မရှိဘူးလေဟာအဲ့တော့ဂျပန်လုပ်ငန်းရှင်တွေစိတ်မပါတော့ဘူးတော့မကြည့်ဘူးတော့ကျွန်တော်ဖြေနေလား
ဆိုတော့လက်ရှိမှာဂျပန်အနေနဲ့မြန်မာအစိုးရကိုဘယ်တိုင်းသာဒီအကူအညီတွေပေးနေပါတယ်ခင်ဗျဟ
ိုဂျိုက်ကားတဲ့အကူအညီပေးနေတာဒီ NGO NCO ရဲ့လုပ်ငန်းအစီအစဉ်တွေကိုအကူအညီပေးတာမျိုးများပါတယ်ဒါပညာရေးတော့ကျန်းမာရေးတော့ပြီးတော့ research settlement ပေါ့နော်အဲ့လိုမျိုးနဲ့ပတ်သက်ပြီးတော့အကူအညီပေးတာများပါတယ်
တိုင်းရင်းသားငြိမ်းချမ်းရေးကိစ္စတွေရောပေးနေလ
ားဆဆကောဖောင်ဒေးရှင်းဆိုတာကညီပုံဖောင်ဒေးရှင်းတော့ပြောတယ်ကျူးညီနေတာဟုတ်ကဲ့ဒါပေမဲ့ဓာတ်ရိုက်ဝင်လို့သာတော့မဟုတ်ဘူးငြိမ်းချမ်းရေးအတွက်နိုင်ငံသားပြည်နယ်သိမြရေးအတွက်နိုင်ငံပြည်နယ်သိမြရေးအတွက်အခုဒီပြုနိုင်တဲ့အခုဒီပညာရေးပါ냐ကျမ်းရေးပါ냐အဲ့လားနဲ့ပတ်သက်တဲ့ကျူးညီတော့ပါဖို့တွေပြုလို့နေတာ
နောက်တစ်ခုကအာရှမှာဆိုရင်ထိုင်းနိုင်ငံတို့ဗီယက်နမ်နိုင်ငံတို့မှာဂျပန်မော်တော်ကားဆက်ယုံတွေအခြားအကြီးစားလုပ်ငန်းတွေရင်းနှီးမြှုပ်နှံတာတွေလုပ်ခဲ့တာကြောင့်မို့လို့အဲ့ဒီနိုင်ငံတွေကအခုတိုးတက်သွားတဲ့တာဒကတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ရောဒီဂျပန်အစိုးရရဲ့ view ဟာကဘယ်လိုရှိပါလဲဘယ်လို
အရာရာတော့ရှိတယ်ပြည်ပါရဲ့ဒါပေမဲ့ဗီယက်နမ်လက်ရှိတိုင်းပဲဖြစ်ဖြစ်ချစ်ချင်းတွေတော့ပြလာလာမဟုတ်ဘူးလေတော်တော်ကြားနေတာပဲဗျာအဲ့တော့တမိုင်းရှိတယ်ဗျာမြန်မာနဲ့တော့ဂျပန်အခုအစပဲရှိသေးတယ်မဟုတ်လား
အစပဲဆ
ိုတော့အဲ့ဒါကြောင့်အချင်းတော်ဒေါ်သေးတယ်ပြည်ပါရဲ့
ဗမာဘက်မှာလိုအပ်ချက်တွေရှိနေတာလားဆရာဘယ်လိုမြင်လဲ
အဲ့တော့ဥပမာကျွန်တော်တငင်းချင်းတယောက်လေဟိုဂျပန်မီယတာကမ်ပဏီကဟိုအင်ဂျင်နီယာပဲသူကရန်ကုန်ကမြို့ပယထာကိုကိမီယံတို့မဲဆိုတဲ့အစီအစဉ်ဒါဂျိုက်ကာရဲ့အစီအစဉ်ပေါ့နော်အဲ့မှာမြန်မာနိုင်ငံကိုသွားပြီးတော့ကိုကြီးတဲတာပေါ့ဒါပေမဲ့သူအခုစိတ်ဖြစ်ပြီးတော့ပြန်လာတယ်ဟာတယ်မလို့ရှိဘူးတယ်မတော့တယ်မြန်မာနိုင်ငံဆိုးရမြေရသားဝန်ကြီးကဘာတကူမှမလုပ်ဘူးတဲ့အဲ့တော့စိတ်ဆိုးနေတာဒါမြန်မာနိုင်ငံကပြဿနာပေါ့မြန်မာဖက်ကပြဿနာပေါ့